ကိုရိုနာဗိုင်းရပ်စ်ညူးဗီဇာဖွဲ့စည်းပုံစင်ကဲပြောင်းလဲတာကပုံမှန်ဖြစ်စဉ်တစ်ခုဖြစ်ပြီးအနာဂတ်မှာဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်တွေကိုပို့ပြီးတော့တွေ့လာမှာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်
။ With regards to the UK and South Africa, these are two separate virus variants that have emerged at the same time.
UK နဲ့တောင်အာဖရိကနိုင်ငံတွေမှာတွေ့ရတဲ့ဗိုင်းရပ်စ်ကတစ်ချိန်တည်းမှာပေါ်လာတဲ့မတူညီတဲ့ဗီဇာပြောင်းဗိုင်းရပ်စ်တွေဖြစ်ကြောင်းအဲ့ဒီဗိုင်းရပ်စ်နှစ်မျိုးလုံးဗိုင်းရပ်စ်ရဲ့ပရိုတိန်းလက်တံမှာဗီဇာစင်ကဲပြောင်းနေသွားတာဖြစ်လို့မတူညီတဲ့မျိုးစိတ်ကွဲဗိုင်းရပ်စ်တွေဖြစ်လာကြောင်း WHO ရဲ့အရေးပေါ်အစီအစဉ်နည်းပညာဆိုင်ရာအကြီးအကဲမာရီယာဗန်ကာကော့ဖ်ကတင်းနှံမာနီကသတင်းစာရှင်းလင်းပွဲမှာပြောထားတာဖြစ်ပါတယ်ဒါပြင်အဲ့ဒီမျိုးပြစာပြောင်းဗိုင်းရပ်စ်မျိုးစိတ်ကွယ်နှစ်မျိုးလုံးနဲ့ပတ်သက်ပြီးစေယုံတရားရဲ့လူအကြီးအတွက်နဲ့တိုက်စုံးမှုနှုန်းတွေကို28ရက်အတွင်းလေ့လာခြင်းအရဟူလာကိုရိုနာဗိုင်းရပ်စ်နဲ့ကွာခြားမှုမရှိကြောင်းနဲ့အနာဂတ်မှာအဲ့ဒီလိုမျိုးပြစာပြောင်းဗိုင်းရပ်စ်တွေပိုးပြီးတော့ထွက်လာနိုင်မှာဖြစ်ပေမဲ့လက်ရှိဗိုင်းရပ်စ်တွေနဲ့မကွာခြားဘူးလို့လည်းမာရီယာဗန်ကာကော့ဖ်ကပြောပါတယ်မျိုးပြစာပြောင်းကိုရိုနာဗိုင်းရပ်စ်ကူးစက်နေမှုကို UK နိုင်ငံမှာပထမဆုံးတွေ့ကြတာဖြစ်ပြီးအဲ့ဒီနောက်တောင်အာဖရိကဂျပန်ကနေဒါနဲ့တောင်ကိုရီးယားနိုင်ငံတွေမှာထပ်ပြီးတော့တွေ့ကြတာဖြစ်လို့ကူးစက်မှုပုံမြင်တဲ့ virus မျိုးစိတ်နဲ့ပတ်သက်ပြီးကမ္ဘာတဝန်းလူလူကျန်းမာရေးဆိုင်ရာစိုးရိမ်ပူပန်မှုတွေထွက်ပေါ်လာနေတာလည်းဖြစ်ပါရဲ့ရှင်